မေကန်သမရာဟောင်းဒိုနယ်ထရန့်ဟာ2020ပြည့်နှစ်ရွေးကောက်ပွဲမှာသူရှုံးနေခဲ့တဲ့ရလဒ်ကိုပြောင်းလဲပြီးအာဏာကိုဆက်လက်ထိန်းသိမ်းထားဖို့တရားမဝင်ကြိုးစားခဲ့ရဆိုပြီးဖက်ဒရယ်အထူးတရားရုံးဂျူရီအဖွဲ့တစ်ဖွဲ့ကမနေ့ကတရားစွဲဆိုလိုက်ပါတယ်။သမရာဟောင်းထရန့်နဲ့အနီးကပ်လုပ်ကိုင်ခဲ့သူတွေရဲ့တပ်တည်ထွက်ဆိုချက်တွေကိုပြန်ပြောပြချက်တွေကိုလနဲ့ချီကြားနာစစ်ဆေးပြီးတဲ့နောက်ရာဇဝတ်မှု၄မှုနဲ့တရားရေးဌာနအထူးစုံစမ်းစစ်ဆေးသူဂျက်စမစ်ကအမှုဖွင့်တရားစွဲဆိုလိုက်တာပါ။သမရဂျိုးဘိုင်ဒန်အနိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးစားခဲ့မှုတွေအတွက်စွဲချက်တင်လိုက်တာဖြစ်ပါတယ်။အသက်89အရွယ်သမရဟောင်းထရန့်ဟာအမေရိကန်ပြည်ထောင်စုကိုလိမ်ညာလှည့်ဖျားဖို့ကြိုးစားခဲ့ပြီးတခြားသူတွေရဲ့အခွင့်အရေးကိုချင်းချောက်ခဲ့တယ်လို့လွှတ်တော်မှရွေးကောက်ပွဲရလဒ်တရားဝင်အတည်ပြုနိုင်ရေးလုပ်ငန်းစဉ်ကိုနှောက်ယှက်ခဲ့တယ်လို့စာမျက်နှာ55မျက်နှာပါစွဲဆိုချက်မှာထည့်သွင်းထားပါတယ်။2021ခုနှစ်ဇန်နဝါရီလ6ရက်နေ့လွှတ်တော်ကရွေးကောက်ပွဲရလဒ်ကိုအတည်ပြုဖို့လှုံ့ဆော်နေတဲ့အချိန်သမရာဟောင်းထရန့်ကိုထောက်ခံသူအယောက်2000လောက်ကတရားလွှတ်တော်ကိုဝင်ရောက်စီးနင်းခဲ့တာပါ။နှစ်ပေါင်း248နှစ်အတွင်းတမိုင်းတလျှောက်မှာပထမဆုံးအကြိမ်ဖြစ်အမေရိကန်သမရာဟောင်းတယောက်အနေနဲ့ငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးရမယ့်အစားတရားမဝင်နောက်ထပ်၄နှစ်အာဏာဆက်လက်ဆွဲကင်နိုင်ရင်ကြိုးပမ်းခဲ့တယ်ဆိုပြီးတရားစွဲဆိုခံခဲ့ရတာပါ။စွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့ကြာသာရေးနေပထမဆုံးတရားရုံးရှိမှာထရန့်ကိုယ်တိုင်လာရောက်တရားရင်ဆိုင်ရဖို့ရှိနေပါတယ်ရှင်။